စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ဆောင်မှုပေးတဲ့ဆေးရုံစည်းကမ်းတွေဆရာဝန်သူနာပြုတ်တွေအပါအဝင်ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကဧပြီလ23ရက်တောက်ချိန်မှာထပ်မံတောင်းဆိုလိုက်ပါတယ
် And on Myanmar the UN team on the ground today reiterated its call for the protection of health facilities and health workers.According to the World Health Organization, since February 1st, the date of the coup,
there have been 100,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000, ါအလားတူအချိန်တော်တွင်ကမ္ဘာတစ်ပါးကျန်းမာရေးဆောင်ရှားမှုတွေအတိုက်ခံခံရတာအားလုံးရဲ့၄ပုံ၃ပုံရှိနေတာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံတစ်လောကကျန်းမာရေးဆောင်ရှားတဲ့ဌာနအနည်းဆုံး38ခုကိုလုံခြုံရေးတပ်တွေကဆက်ပြီးတိုက်ပိုက်ထားတာအတွက်ကုလသမဂ္ဂကအထူးစိတ်ပူသလိုအထူးကုဆရာဝန်လိုရှိသက်ဆိုင်ရာကျန်းကျန်ပညာရှင်တွေအပါအဝင်ဆရာဝန်အနည်းဆုံး139ယောက်ဟာအကြမ်းဖက်အာဏာဖီဆန်းတဲ့စီရင်ပုတ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးအရေးယူခံရတယ်လို့လည်းပြောပါတယ်။ဆေးရုံတွေဟာလူနာတွေအတွက်အားကိုးစရာနေရာတစ်ခုဖြစ်ဆက်ပြီးရှိစေရမှာဖြစ်တယ်လို့ဆေးပညာရှင်တွေဟာလည်းသူတို့အလုပ်ကိုသူတို့စိုးရိမ်မှုမရှိဘဲချင်းချောက်အဖမ်းဆီးခံရမှာတွေကြောက်မနေရအောင်သူတို့ကိုယ်တိုင်ရောဆေးရုံဆေးခန်းတွေပါအချိန်တိုင်းမှာအန္တရာယ်ကင်းဝေးအောင်ထားပေးဖို့လဲကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။